နယူးဇီလန်နိုင်ငံခရစ်စ်ချာ့ချ်မြို့ကမွတ်စလင်ပြည်နယ်ကမှဒီကနေ့ပြစ်ခတ်မှုဖြစ်ပွားရာကလူပေါင်း49ယောက်သေနေသေဆုံးပြီးနောက်ထပ်လူ20လောက်ကလည်းအပြင်းအထန်တွေရရှိသွားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအမျိုးသား3ဦးအမျိုးသမီး2ဦးဖမ်းဆီးထားပြီးတန်မြတ်ရှိသူတွေအားလုံးကလုံခြုံရေးအတွက်စောင့်ကြည့်ခံစားမှာမပါဝင်ဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာရန်ကပြောပါတယ်။တနက်စချင်းနဲ့ရွေးတနက်သမားဖြစ်တန်မြတ်ရှိသူကတော့လူသတ်မှုနဲ့မှုဖွင့်ထားပြီးစီရင်နဲ့မှရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူအမည်ကိုထုတ်ပြောရင်လည်းနယူးဇီလန်ရဲ့မြေတမ်းဌာန TVNC ကတော့တနက်သမားဟာအော်စတြေးလျနိုင်ငံ News of Twitch နဲ့ Grafton မြို့ကအသက်28နှစ်အရွယ် Brandon Tarrant ဆိုသူဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အော်စတြေးလျဝန်ကြီးချုပ် Scott Morrison ကလည်းတန်မြတ်ရှိသူတနက်သမားဟာအော်စတြေးလျနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအကြမ်းဖက်ဝါဒီတူဖြစ်ညှဉ်းညွှန်းပြောဆိုခဲ့ပါတယ်။လူပေါင်းရန်လက်ရှိဝန်ကြီးချုပ်ဂရီမှာရောက်နေတော့တိုက်ခိုက်မှုဖြစ်ခဲ့တာပါ။တနက်သမားကတော့တိုက်ခိုက်မှုကိုကောင်းမွန်တဲ့ကင်မရာနဲ့ရိုက်ကူးပြီး Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြတ်သားခဲ့ရမှာပလီတခုရဲ့မှာအသက်ခံရသူတွေကိုလည်းတွေ့ကြရပါတယ်။ရွှေပြောင်းနေဆိုင်တွေကိုကျူးကျော်သူဖြစ်နေရင်ညွှန်းပြောဆိုတဲ့ကြီးညာချက်ထုတ်ပြန်ခဲ့ပြီးနောက်မှာပဲ Facebook မှာဗီဒီယိုကိုတိုင်းလိုက်ပြသခဲ့တာပါ။ရစလုံးနဲ့တက်ခတ်မှုဗီဒီယိုကိုတော့နောက်ပိုင်းလူမှုကွန်ရက်ပေါ်ကနေဖယ်ရှားခဲ့ပါတယ်။တက်ခတ်မှုတွင်ပလီတခုရဲ့မှာလူ50တယောက်သေဆုံးပြီးသနတ်တန်ရာတွေကြောင့်စစ်ကူတပေးနေရတဲ့58ယောက်ထဲမှာတော့ငယ်ရွယ်ကလေးတွေပါဝင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားတာပါ။တက်ခတ်မှုဖြစ်စဉ်နှစ်ခုလုံးမှာစံချိန်တင်တာကိုလက်နက်တွေညောင်းများဖက်စီရမိခဲ့ကြောင်းလည်းရဲကော်မရှင်နာမင်းကြီးကပြောပါတယ်။တက်ခတ်မှုဖြစ်ခဲ့ပြီးနောက်မှာတော့နယူးဇီလန်မှာအကြမ်းဖက်တက်ခတ်မှု3ပြည်အဆင့်ကိုလည်းတွန်းပြထားပါတယ်။